ိုင်ငံတကာရာဇဝတ်မှုကျူးလွန်နေတယ်လို့ဆွဆွဲခံထားရတဲ့မြန်မာစစ်တပ်အတွက်နိုင်ငံတကာဖိအားပေးမှုဟာအလုပ်ဖြစ်တဲ့အကြောင်း FSN မြန်မာနိုင်ငံဆိုင်ရာအထက်လက်ရှာဖွေရေးမစ်ရှင်ဥက္ကဋ္ဌကအင်္ဂါနေ့ဇနီးဘာကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဘုဇုံမိုးကြီးမင်းအောင်လိုင်ကစစ်တပ်ကလုပ်သမျှနိုင်ငံတော်အတိုင်းအတင်ကပုံကိုနဲ့တိုင်တင်ကြောင်းပြောခဲ့တာကိုလည်းဆိုလိုရင်းကိုတိတိကျကျရှင်းပြဖို့လိုတဲ့အကြောင်းလဲမစ္စတာဒါရူဆမန်ကပြောပါတယ်။ဒီအကြောင်းအပြည့်စုံကိုမှတ်အင်ဂျင်နိုင်ကပြောပြပါမယ်ရှင်။
ဒီတကယ်မြောက်လူခွင့်ရေးကောင်စီညီလာခံထူးခြားချက်ကနိုင်ငံတကာဥပဒေချိုးဖောက်မှုတွေရှိနေတယ်လို့စွပ်စွဲခံထားရတဲ့မြန်မာနိုင်ငံမှာတာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အညီအရေးယူနိုင်ရေးကုလသမဂ္ဂကထိထိရောက်ရောက်ပြင်ဆင်မှုတွေလုပ်လာနေပြီဆိုတဲ့အချက်ဖြစ်ပါတယ်။အင်္ဂါနေ့ကလူခွင့်ရေးကောင်စီညီလာခံမှာနောက်ဆုံးစင်ခန်းစာတင်သွင်းခဲ့တဲ့ FSN မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးမစ်ရှင်ဟာသူတို့တွေ့ရှိခဲ့တဲ့မြန်မာစစ်တပ်ရဲ့လူမျိုးတုံးတက်ဖြတ်ကျူးလွန်မှုဆိုတဲ့အထောက်အထားချက်လက်တွေကိုနိုင်ငံတကာတရားရုံးတွေကကင်တွယ်စီရင်နိုင်ဖို့အမှုတည်ဆောက်မဲ့ WIWM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးရန်တရားအဖွဲ့ကိုလွှဲပြောင်းပေးခဲ့ပြီဖြစ်ကြောင်းမစ်ရှင်ဥက္ကဋ္ဌမစ္စတာမာဇူကီဒရူးစမန်ကပြောပါတယ
် It is crucial here that we bring out the fact that what works in Myanmar is pressure.International pressure.
In the form of PRP, who are looked at this, you are so, don't be on your way. Daha Yeji by Nayanaga PRP, who are. Yapi to Dion, Sabuka Chapya, seeing Canaponsaha, looked at this, Rababe. Tajan, look at this on Zansi Murigani, a Yapi to Dion, Topian, seeing as a Nidaha, a year party of the Nidampi, do who you can see in the lessons of the Nello to know a Jan Future Mare.
Dabi, Drinza, Shinin Boy, Jimale, Mr. Drew Smanga.ဗိုလ်ချုပ်မှုရှိမေအောင်လှိုင်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့လည်းအခုလိုမေးခွန်းထုတ်သွားပါတယ
် Indicative statements from the commander in chief that anything that we do we consult with the state councillor what does that mean
တပ်မတော်ကဝေးဦးစီးချုပ်တို့ပြန်တဲ့ကြေညာချက်မှာဖော်ပြထားတာကသူတို့ပါပဲလို့လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ဆွေးနွေးဆက်နေကြောင်းဆိုတာပဲအဲ့ဒီချက်ကဘာကိုဆိုလိုတာလဲပုံမှန်လေးနဲ့မေးဖို့ရှိနေတာကဒီချက်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိအောင်လုပ်ပေးဖို့လိုရဲဆိုတာပါ
။ဒါကြည့်သူတို့နောက်ဆုံးထုတ်ပြန်ခဲ့တဲ့တက်မတော်ရဲ့စီးပွားရေးအကျိုးအမြတ်များဆိုတဲ့အစီရင်ခံစာဟာအတော်လေးထိရောက်မှုရှိခဲ့ပြီးမြန်မာစစ်တပ်နဲ့တိုက်ရိုက်ဒါမှမဟုတ်တွေ့ဝိုက်တဲ့နည်းနဲ့ဆက်ဆက်နေတဲ့နိုင်ငံတကာကုမ္ပဏီတချို့ရဲ့အစီအစဉ်တွေကိုဖော်ပြခဲ့ပြီးတဲ့နောက်အဲ့ဒီကုမ္ပဏီတွေဟာသူတို့ FSM အဖွဲ့ကိုဆက်သွယ်တုံ့ပြန်မှုတွေရှိလာခဲ့တယ်လို့တချို့လည်းမြန်မာနဲ့လုပ်နေတဲ့လုပ်ငန်းတွေကိုရပ်ဆိုင်းခဲ့ကြတယ်လို့FSM အဖွဲ့ဝင်တဦးဖြစ်တဲ့ Chris Sirodi ကပြောပါတယ
် We saw one internal document which we are not able to verify I hasten to add but one internal document from around about 2012-2013 which indicated that in
ကျွန်တော်တို့ရခဲ့တဲ့စစ်တပ်တွင်အစီရင်ခံစာတစ်ခုဆိုရင်ဘယ်ကိုတင်ကြတာလဲဆိုတာကိုအတိအပြုလို့မရနိုင်ပေမဲ့2012-2013ခုနှစ်တစ်နှစ်အတွင်းဒေါ်လာ250တန်းကိုအနောက်တိုင်းစစ်ဌာနချုပ်ကုတ်ခဲ့တဲ့တမတခုတည်းကိုပဲပေးခဲ့တယ်လို့ဆိုပါတယ်။တကယ်လို့ဒီအစီရင်ခံစာတာမှန်ခဲ့မယ်ဆိုရင်ငွေပမာဏဘယ်လောက်ကြီးမားတယ်လဲဆိုတာကိုတွေ့ရမှာပါ။ဒီငွေတွေဘယ်ရောက်သွားလဲ။ဒီငွေတွေဟာတမတော်အချင်းချင်းခေါင်းဆောင်တွေရဲ့အိတ်ကပ်တွေထဲရောက်သွားတာပါ။အနည်းချင်းတော့ပဲအောက်ခြေတပ်ဖွဲ့ဝင်တွေရကြတာပါ။နောက်ဒီငွေတွေကိုစစ်တပ်ရဲ့စစ်စင်ရေးတွေအတွက်ထောက်ပံ့ပေးပါတယ်။ဒါကြောင့်လဲဆိုတော့ဒီလိုစစ်စင်ရေးလုံးမှာငွေရတဲ့အတွက်ကြောင့်ပါ
ရခိုင်ပြည်နယ်တစ်ခုတည်းကိုပဲကြည့်မယ်ဆိုရင်စစ်တပ်ဟာနေမင်းရှိလေးလုပ်ပြီးလူတွေကိုမောင်းထုတ်ပြီးနောက်ပိုင်းစီးပွားရေးလုပ်ငန်းတွေလုပ်ကိုင်နေတာတွေ့ရတယ်လို့လည်းခရစ်စီလိုဒီကပြောပါတယ်။ရွာသစ်တွေထူထောင်တာ၊လမ်းသစ်တွေဖောက်တာ၊စစ်တပ်စခန်းသစ်တွေတိဆောက်တာ၊ရိုဟင်ဂျာမဟုတ်သူတွေအတွက်အိမ်တွေဆောက်ပေးတာစတာတွေကိုရခိုင်ပြည်နယ်မြောက်ပိုင်းမှာလူဦးရေနဲ့လူနေမှုပတ်ဝန်းကျင်ကြောင်းလဲသွားဖို့မြန်မာစစ်တပ်လှုပ်ဆောင်တဲ့အစီအစဉ်တွေကတစ်ခုဖြစ်တယ်လို့လည်းခရစ်စီလိုဒီကဆိုပါတယ်။မြန်မာနိုင်ငံမှာနိုင်ငံတကာရာဇဝတ်မှုကျူးလွန်တာတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုအရေးယူနိုင်ရေး FSM ဘက်ကချီးကပ်ခဲ့တဲ့အခြေအနေကိုလည်းအဖွဲ့ဝင်တအုပ်ဖြစ်တဲ့ကိုမာရာစွာမီကသတင်းစာရှင်းလင်းပွဲအတွင်းအခုလိုရှင်းပြပါတယ
်။ And we are pushing them to try and refer them
out. ဒါတော့ကျွန်တော်တို့တောင်းပေးနေတာကတလုံခြုံရေးကောင်စီအနေနဲ့ ICC ကိုအပြည့်အဝလွှဲပြောင်းပေးဖို့ပါ။ဘာလို့လဲဆိုတော့မင်းလာဒီရှ်ဘက်ကိုအတင်းကျပ်မောင်းထုတ်ခဲ့တာကို ICC ကကင်တွယ်နေပြီဖြစ်ပါတယ်။ဒါပေမဲ့လို့လုံခြုံရေးကောင်စီမှာအဓိကအင်အားကြီးနိုင်ငံတွေက ICC ကိစ္စကိုစန့်ကျင်နေစေဖြစ်ပါတယ်။ဒုတိယချက်ကတော့နိုင်ငံတကာခုံရုံးပုံစံမျိုးဖွဲ့စည်းဖို့နီလန်တွန်းအားပေးနေတာပါ။ဒီနီလန်ကိုလုံးဝစန့်ကျင်တာမျိုးမရှိပေမဲ့ထောက်ခံဖို့လိုအပ်ပါတယ်။ ICJ နိုင်ငံတကာတရားရုံးနီးလမ်းမှာတော့ဂမ်ဘီယာနိုင်ငံကဦးစီးပြီးတော့ဆောင်ရွက်နေပါတယ်ဒီကနေ့ဆိုရင်ဂမ်ဘီယာရဲ့တရားရေးဝန်ကြီးကနေမြန်မာကိစ္စနဲ့ပတ်သက်လို့တည်ထောင်ဆွေးနွေးပွဲလုပ်ဖို့ရှိပါတယ် ICJ ရဲ့လုပ်ပိုင်ခွင့်ကရော်ဂျေးပေးမဲ့ကိစ္စကိုပဲကင်တွယ်မှာဖြစ်တယ်လို့ပဲပြောရမှာပါ ICC နိုင်ငံတကာရာဇဝတ်ခုံရုံးကကင်တွယ်တဲ့ပုံစံနဲ့မတူပါဘူးညှင်းပန်းနှိပ်စက်ခံရသူတွေအတွက်ရော်ဂျေးငွေပေးဖို့တရားရုံးကဥပဒေနဲ့အညီဆုံးဖြတ်ပေးတဲ့ပုံစံမျိုး ICJ ကဆောင်ရွက်မှာဖြစ်ပါတယ
်မြန်မာနဲ့ပတ်သက်လို့ ICJ ကကင်တွယ်မဲ့ကိစ္စကိုအခြားအာဆီယံနိုင်ငံတွေကလည်းပူးပေါင်းပါဝင်တင်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
် It would be ideal for an ASEAN country to also refer
မြန်မာကိစ္စ ICJ ကိုဖဲပြောင်းတဲ့ပုံစံဟာအာဆီယံနိုင်ငံတွေအတွက်ဆန္ဒမူလတစ်ခုဖြစ်လာမှာပါအခုကိစ္စဟာမြန်မာတနိုင်ငံနဲ့မဆိုင်တော့ပဲဒေသတစ်ခုလုံးနဲ့သက်ဆိုင်လာပါတယ်အာဆီယံနိုင်ငံအတော်များများမှာရိုဟင်ဂျာတွေရောက်ရှိနေကြတာပါဒီတော့မြန်မာဘက်ကတာဝန်ခံမှုတာဝန်ယူမှုရှိလာစေဖို့ ICJ ကကင်တွယ်မဲ့ကိစ္စကိုနမူနာအနေနဲ့အာဆီယံနိုင်ငံတွေပူးပေါင်းပါဝင်တင်ပါတယ်လို့ရန်ဟီလီကပြောသွားတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့နိုင်ငံတကာတရားစီရင်မှုကိုလက်ခံမှာမဟုတ်တလို့အခုနောက်ဆုံးလူခွင့်ရေးကောင်စီကလုတ်ပိုင်ခွင့်ပေးထားတဲ့ WIWN လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်တရာအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းပြောဆိုထားပါတယ်ရှင်